မနက်ကမှရသားဆွေးအုပ်ဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းခဲ့တာတနည်းပြအဖြစ်ပြည်ရင်းပြပကန့်ကွက်လှုပ်ရှားကြပါတယ်။ပြည်ထောင်နိုင်ငံလန်ဒန်မြို့ကမြန်မာတန်ရုံးပြည်ထောင်မှာအင်္ဂါနေ့ကရာနဲ့ချီမြန်မာအရေးလှုပ်ရှားသူတွေစုဝေးခဲ့ကြပြီးစစ်အာဏာသိမ်းအုပ်ချုပ်မှုကိုစန့်ကျင်ကန့်ကွက်ခဲ့ကြတာပါ။လန်ဒန်မြို့ကလှုပ်ရှားမှုမှာတော့အာဏာသိမ်းအုပ်ချုပ်နေတဲ့စစ်ကောင်စီကိုလက်မခံမှုနဲ့အမျိုးကြီးမျိုးသားညီညွတ်ရေးဆွေးနွေးမှုအတိအမှတ်ပြုဖို့လည်းတိုက်တွန်းခဲ့ကြပါတယ်။ကနေဒါနိုင်ငံမှာလည်းမြန်မာအရေးလှုပ်ရှားသူတွေကအင်္ဂါနေ့မှာစစ်အာဏာသိမ်းမှုစန့်ကျင်တဲ့အွန်လိုင်းလှုပ်ရှားမှုတစ်ခုကိုစီစဉ်ခဲ့ကြတာပါ။ကနေဒါလွတ်တော်ကိုယ်စားတချို့ကဖိတ်ကြားထားတဲ့အစီအစဉ်မှာတော့စစ်အာဏာသိမ်းမှုစန့်ကျင်လှုပ်ရှားမှုတွေကိုညီညီညွတ်ညွတ်ဆောင်ရွက်ဖို့ရည်ရွယ်ထားကြောင်းလည်းစီစဉ်သူတွေကပြောပါတယ်။စီအနာသိမှုစန့်ကျင်တဲ့လှုပ်ရှားမှုဖြစ်နေတဲ့နိုင်ငံဗဟိမျိုးက ICJ နိုင်ငံတကာတရားရုံးရှိမှာမြန်မာရေးလှုပ်ရှားသူတချို့ဆန္ဒပြခဲ့ကြတာပါမြန်မာနိုင်ငံကနေရာတော်တော်များများမှာလည်းအင်္ဂါနေ့ကစီအနာသိမှုစန့်ကျင်ရေးလှုပ်ရှားမှုတွေတွေ့ကြရပါတယ်အနာသိမှုတစ်နှစ်ပြည့်အဖြစ်အတန်းတစ်ပိတ်ဆန္ဒပြဖို့တက်ချွတ်လှုပ်ရှားသူတွေတိုက်တွန်းထားကြကြောင်းရန်ကုန်မန္တလေးမြို့ကြီးတွေပါဝင်နေရာတော်တော်များများမှာအတော်လာပြီးရှင်းလင်းနေတာတွေ့ကြရတာပါတက်ချွတ်လှုပ်ရှားသူတွေချို့ကတော့လမ်းမောထွက်ဆန္ဒပြရလို့လည်းရှိပါတယ်။ရန်ကုန်မြို့ပေါ်ဝင်နေရာတချို့မှာစံတွေပိတ်နေဆိုပြီးကြိုတင်တိပိထားတဲ့စိုက်ပန်ရှင်တချို့ဖမ်းဆီးခံရရှိတယ်လို့လည်းမိသက်သူတချို့ကပြောကြပါတယ်။မြန်မာနိုင်ငံမှာပြည်ရဲ့နေ့ဖေဖော်ဝါရီလ10ရက်နေ့စစ်တပ်ကအာဏာသိမ်းလိုက်တဲ့ပေါ်စက်ကျင်ဆန္ဒပြမှုတွေကိုအာဏာပိုင်ကအပြင်းထန်နေနေမှုတွေဖမ်းဆီးမှုတွေရှိနေတဲ့ကြမ်းမှာပဲဆန္ဒပြလှုပ်ရှားမှုတွေရှိနေစေချင်တယ်လို့လက်နက်ကင်တက်ခတ်မှုတွေလည်းပေါ်ပေါက်နေတာဖြစ်ပါတယ်။